ဒီလိုဆောင်ယူချုပ်ထရီဇာမေဟာဥရောပသမဂ္ဂပြင်ပနှစ်နိုင်ငံဆက်ဆံရေးဆိုင်ရာပထမဆုံးခီးစဉ်ဖြစ်အိန္ဒိယနိုင်ငံမှာဒီကနေ့ရောက်နေပါတယ်။ဥရောပသမဂ္ဂ EU ထဲကနေပြည်ထောင်နိုင်ငံထွက်ပြီးတဲ့နောက်ကမ္ဘာမှာအမြန်ဆုံးကြီးထွားလာနေတဲ့စီးပွားရေးအင်အားကြီးအိန္ဒိယနိုင်ငံနဲ့ခိုင်မာအားကောင်းတဲ့ကုန်သွယ်ဆက်ဆံရေးတည်ဆောက်ဖို့အခြေခံတွေချမှတ်ရေးသွားတဲ့ခီးစဉ်ဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်နိုင်ငံရဲ့ပြည်ဝင်ဝင်ဗီဇာစည်းကမ်းတွေပိုပြီးတင်းကျပ်ထားတဲ့ပေါ်အိန္ဒိယက PR ပေးပြောဆိုဖို့လည်းရှိပါတယ်။အဲ့ဒီဗီဇာဆိုင်ရာသတ်မှတ်ချက်တွေကြောင့်ပြည်ထောင်တက္ကသိုလ်တွေမှာကျောင်းသွားတက်တဲ့အိန္ဒိယကျောင်းသားအကြီးအတွက်ရော့ချသွားတယ်လို့ရည်တည်မှာလှုပ်လှုပ်နေတဲ့အိန္ဒိယပညာရှင်တွေပေါ်မှာလည်းသိအောင်မှုရှိနေတာပါဒီခီးစဉ်ဟာ EU တွေကနေပြည်ထောင်နိုင်ငံထွက်ပြီးနောက်ပိုင်းကမ္ဘာတဝန်းကနိုင်ငံတွေနဲ့ပိုပြီးခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့ဖြစ်တယ်လို့ခီးစဉ်မတိုင်ခင်မှာပြည်ထောင်ဝန်ကြီးချုပ်ကပြောထားပါတယ်ပိုပြီးတင်းကျပ်တဲ့လူမှုဆိုင်ရာမူဝါဒတွေဟာပိုပြီးခိုင်မာတဲ့စီးပွားရေးမေးဖက်တွေတည်ဆောက်ဖို့ကြိုးပမ်းတာမှာဘယ်လိုသက်ရောက်မယ်ဆိုတာကိုအခုခီးစဉ်ကဆန်သက်ပြသလိုက်မယ်လို့ညူဒီလီမြို့တော်အခြေစိုက်လေ့လာသူတွေကပြောပါတယ်အိန္ဒိယအနေနဲ့ပြည်ထောင်နိုင်ငံနဲ့ကုန်သွယ်ဆက်ဆံရေးတိုးချဲ့လာတာနဲ့အတူအိန္ဒိယကျောင်းသားတွေနဲ့ကျွမ်းကျင်လုပ်သားတွေလွယ်လွယ်ကူကူဝင်ထွက်သွားလာခြင်းကိုလည်းကြားချင်တာပါ